အမေရိကန်အရှေ့မြောက်ပိုင်းတချို့ဒေသတွေမှာတနင်္လာနေ့နဲ့အင်္ဂါနေ့ကတိုက်ခတ်ခဲ့တဲ့နှင်းမုန်တိုင်းကြောင့်နှင်းသုံးပင်ထိကျခဲ့ပေမဲ့မိုးလေဝသခန့်မှန်းချက်တွေတော့မဆိုးရွားခဲ့ပါဘူး။ Massachusetts နဲ့ Connecticut ပြည်နယ်တို့မှာနှင်းအများဆုံးကျခဲ့တာဖြစ်ပါတယ်။ Massachusetts ပြည်နယ်နဲ့ကယ်ရိုရန်ဒေသတွေဖြစ်တဲ့ Maine နဲ့ Rhode Island ပြည်နယ်တွေမှာအင်္ဂါနေ့နေ့လယ်ပိုင်းအထိနှင်းမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားစေရှိပါတယ်။လေပြင်းတိုက်ခိုက်ခဲ့တဲ့ဒီမုန်တိုင်းရဲ့အဓိကအန္တရာယ်ကနှင်းထူထပ်စွာကျမှုဖြစ်ပါတယ်။ Massachusetts ပြည်နယ်ရှိ Nantucket ကျွန်းမှာလေပြင်းတစ်နာရီကို86မိုင်အထိအပြင်းထန်ဆုံးတိုက်ခတ်ခဲ့ပါတယ်။အဲ့ဒီပြည်နယ်မှာလျှက်စစ်မီးပြတ်တောက်ပြီးရေကြီးမှုတွေလည်းဖြစ်ခဲ့တာပါ။ New York နဲ့ New Jersey ပြည်နယ်တို့မှာတော့ရာသီဥတုအခြေအနေဟာခက်မှန်းထားသလောက်မဆိုးရွားခဲ့ပါဘူး။နှင်းဟာလည်းခက်မှန်းထားသလောက်မကျခဲ့ပါဘူး။ New York နဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှုတွေကအင်္ဂါနေ့အာယုံတက်မှာခီးသွွားပိတ်ပင်မှုတွေကိုပြန်လည်ရုပ်သိမ်းခဲ့ပြီးနယူးယောက်မြို့မှာထုတ်ထားတဲ့နှင်းမုန်တိုင်းသတိပေးချက်ကိုလည်းအမေရိကန်မိုးလေဝသဌာနကပြန်လည်ရုပ်သိမ်းလိုက်ပါတယ်။နယူးယောက်မြို့တော်ဝင် Bill D. Blasio ကနှင်းမုန်တိုင်းဟာထင်သလောက်မဆိုးရင်ရတဲ့အကြောင်း CNN ကိုပြောကြားခဲ့ပါတယ်။ဒီနှင်းမုန်တိုင်းဟာနယူးယောက်အနေနဲ့အဆိုးဆုံးခံရမယ့်မုန်တိုင်းအဖြစ် D. Blasio ကအစောပိုင်းကသတိပေးခဲ့တာပါ။နယူးယောက်မြို့ကစတော့ရှယ်ယာအယောင်းဝယ်လုပ်ငန်းကလည်းအင်္ဂါနေ့မှာပုံမှန်လည်ပတ်နေပြီးမြေအောက်ရထားတွေ၊မြေရထားတွေနဲ့ဘတ်စကားတွေလည်းစတင်ပုံမှန်ပြေးဆွဲခဲ့ကြပါတယ်။ဒါပေမဲ့လို့ကုလသမဂ္ဂဌာနချုပ်နဲ့အရှေ့မြောက်ပိုင်းတခွင်မှာရှိတဲ့ကျောင်းတွေ၊စီးပွားရေးလုပ်ငန်းတွေကိုတော့ပိတ်ထားခဲ့ပါတယ်။အင်္ဂါနေ့ကအမေရိကန်အရှေ့မြောက်တခွင်ခီးသွွားလာမှုရဆိုင်ခဲ့ပြီး flightaware.com ရဲ့ဖော်ပြချက်အရဆိုရင်လေယာဉ်ပျံသန်းမှု 4,500 ကျော်ကိုဖျက်သိမ်းခဲ့တယ်လို့သိရပါတယ်။ဒီမုန်တိုင်းကြောင့်တိုက်ဆုံးသူတအူရှိခဲ့ပြီးနယူးယောက်မြို့ရဲ့ Long Island ကဖြစ်ပါတယ်။တိုက်ဆုံးသူ10ကျော်သက်ဟာနှင်းလျှောစီးတိုက်ဆုံးခဲ့တာဖြစ်ပါတယ်ရှင်။